မြန်မာနိုင်ငံမှာ COVID-19 ကြောင့်ရောဂါကူးစက်မှုနှုန်းတရက်ထဲထောင်နဲ့ချီဆိုင်ချိန်တင်မြင့်တက်နေချိန်မှာပဲကျန်းမာရေးဝန်ကြီးဒေါက်တာမြင့်ထွေးကကူးစက်မှုနှုန်းပြင်းပြင်းကျဖို့ပြည်သူတွေပူးပေါင်းပါဝင်ဖို့လိုတယ်လို့သတိပေးလိုက်ပါတယ
်။အခု strategy ကတော့အခုလောလောဆယ်ဒီ containment နဲ့ပဲသွားနေရဖို့ကျွန်တော်တို့ကအမှန်ဒါကိုလုပ်ပြီးတော့နောက်နည်းနည်းကျလာတဲ့ခါမှာ strategy တမျိုးသွားမယ်ဒီချိန်မှာပြည်သူရဲ့အခန်းကဏ္ဍကြီးနံပါတ်၁ပဲပြည်သူပါလို့ရှိရင်တည်တည်ချာချာအများဆုံးများလုံးဝမကယ်နှစ်ပတ်လောက်ပြီးကိုကျပြည်သူမပါသေးတော့ဒါဆဲပြီးနေနေရှိနေနေမကြောက်ဖြီးပြီးပဲကြံကြာချင်းမြန်မြန်ကြစီရင်တော့ပြည်သူပါပ
ါဝန်ကြီးဒေါက်တာမြင့်ထွေးက VOE ကိုပြောကြားသွားတာဖြစ်ပါတယ်မြန်မာနိုင်ငံမှာစက်တင်ဘာလ30ရက်နေ့ကအောက်တိုဘာလ1ရက်နေ့ည7:00နာရီအထိ24နာရီအတွင်းဓာတ်ခွဲနမူနာ9352ခုကိုစစ်ဆေးခဲ့တာမှာယောဂဘုကုဆက်သူပေါင်း1010ကိုထပ်မံတွေ့ရှိခဲ့တာပါဒါကြောင့်ယောဂကုသသူစုစုပေါင်း 14,383 ရှိသွားပြီဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေကလည်းကစပြီးနေ့စဉ်စစ်ဆေးသူအရေအတွက်ပိုတိုးလာတဲ့အတွက်အခုလို24နိုင်ရင်တွေယောဂဘုကုသသူ 1,000 ကျော်အထိတွေ့လာတာလည်းဖြစ်ပါတယ်။သေဆုံးသူကလည်းနောက်ထပ်17ယောက်တွေ့လာတာကြောင့်သေဆုံးသူအရေအတွက်က321ယောက်ရှိသွားခဲ့ပြီလို့လည်းကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။